ဘကူးတိုင်းလက်ဗရန်မြို့မှာညဉ့်ညက်စွာဆန္ဒပြနေတဲ့လက်နက်မဲ့ចောင်းသားတွေကိုဒီကနေ့မှာပဲမြန်မာအစိုးရကရဲအင်အားအလုံးရင်နဲ့ရိုက်နှက်ဖြိုခွဲပြီးចောင်းသားတွေနောက်ပြီးចောင်းသားတွေကိုအကူအညီပေးနေတဲ့လက်ဗရန်ဒေသခံတွေကိုရောတရင်ရယူနေတဲ့ဒါစင်နဲ့ချီတဲ့တရင်တော့တွေကိုပါလိုက်လံရိုက်နှက်ဖမ်းဆီးခဲ့ကြပါတယ်။ရာနဲ့ချီတဲ့ចောင်းသားတွေရိုက်နှက်ဖမ်းဆီးခံရတယ်လို့တရင်ဌာနအသီးသီးကဖော်ပြလာတဲ့တရင်ဗီဒီယိုထဲမှာလက်နက်မဲ့ဆန္ဒပြသူတွေကိုရဲအင်အားအလုံးရင်နဲ့ဝိုင်းဝန်းရိုက်နှက်နေကြတာတွေ၊ចောင်းသားတွေစီးနင်းလာတဲ့ကားအပေါ်မှာလူတဦးမှမရှိတာကိုရဲတွေကကားမှန်ကိုရိုက်နှက်ဖြိုခွဲခဲ့ပုံတွေ၊နောက်ပြီးလူနာတင်ကားပေါ်ကနေဒဏ်ရာသူကိုထမ်းစင်နဲ့တင်ခေါ်လာတဲ့ဒဏ်ရာသူကိုရဲတွေကဝိုင်းပြီးရိုက်နှက်ကြပုံတွေ၊နောက်ပြီးဘုန်းကြီးចောင်းထဲမှာထွက်ပြေးသူတဦးကိုရဲ၅ဦးကနံပါတ်တုပ်တွေနဲ့ဝိုင်းဝန်းရိုက်နှက်ကြပုံတွေကိုမြင်ရပါတယ်ခုလိုဖြစ်သွားတဲ့အခြေအနေဟာအာနာဘယ်နီဘက်ကဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်တယ်လို့သမရပြောခွင့်ရသူဥယျာဉ်ထုတ်ကတုတ်ပြန်ပြောကြားခဲ့ပါတယ်ခင်ဗျာ
ဆိုတော့လမ်းမှာအောင်တွေကရန်ကုန်မြို့ကိုခြိတဲ့ဖို့ဆိုပြီးတော့မှစတင်ဆောင်တဲ့အခြေအနေနဲ့စပြီးတော့သူကရန်ကုန်မှာစေရန်ဆောင်လို့ရှိတယ်နောက်တစ်ခါပို့ပြီးတော့မှအခြေအနေသိုးသွားနိုင်တဲ့အတွက်ကြောင့်လို့မလာဖို့ဆိုတော့မှကျွန်တော်တို့အဲ့ဒီနဲ့ကြားခဲ့ပါတယ်ဒါပြီးခဲ့တဲ့ဒီမှာရေးနေတဲ့စိတ်ရှိလက်ရှိအဲသူတို့နဲ့ဆွေးနွေးခဲ့ပါတယ်အဲဒီနေ့မှာတော့ရဲရီရဲ့တာစီတို့အသေးဝင်ရောက်ထိုးဖောက်ထိုးဖောက်မှာထွက်ဖို့ကြိုးစားတယ်။ပထမတော့ရဲရီကတိုင်းပြည်ပါရီမှာပါဝင်တားနေလဲနောက်ပိုင်းမှာလူစုခွဲဖို့ပြောတာကိုမရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဲတိုင်းပြည်သူတွေတုံးမှာကျွန်တော်တို့လူစုခွဲရရပါတယ်။အဲနောက်ဒါတော့လက်ရှိခြေအနေပါပဲ
။ဘာကြောင့်ဒီလောက်အခြေအနေစိုးသွားရတယ်လို့ဝန်ကြီးတို့ဘက်ကယူဆပါလဲရှင
်။ဟုတ်တယ်ဆိုင်ခင်ဗျားအဲ့ဒီမှာဗီဒီယိုတွေကိုကြည့်လိုက်ပေါ့ဗျာဗီဒီယိုထဲမှာလက်ချင်းချိန်ပြီးတားထားတဲ့ရဲရီတွေကိုကျေအသားစီးတွေကိုဘလို့ဖယ်ချခဲ့တယ်ရဲတွေတွေကိုဒုတ်တွေနဲ့ထိုးပြီးတော့တဲတွေကိုဖြူဖို့ဘလို့လုပ်ခဲ့တယ်ဆိုတာလေပြောလို့ရှိရင်ကျွန်တော်တို့ဟာနောက်ဆုံးနီးလန်းဖြစ်နေဒီလိုတုံးပြီးတော့လောရတယ်ဆိုတာခင်ဗျားတို့နားလည်ပါလိမ့်မယ်တိုးတော့ဒါဟာတော့ကျွန်တော်တို့မလုပ်ချင်ဆုံးအလုပ်ပါပဲ
အခုလိုအဓိကယုံဖြိုခွင်းတဲ့နေရာမှာဝင်းကြီးတို့ဘက်ကအင်အားအလွန်အကျွံတုံးတဲ့အနေအထားမျိုးလို့လည်းရှုမြင်ခံရပါတယ်ရှင်အဲ့ဒီပုံမှာရောဝင်းကြီးအနေနဲ့ဗာများပြောလို့ပါလေ
နောက်ဆုံးအခြေအနေရတော့ဗျာကျွန်တော်ပြောပြပါမယ်ခင်ဗျားတို့ဒီအဖြစ်အပျက်မှာကျွန်တော်တို့ဟုတ်လားတိုင်းနေဒုတ်တွေနဲ့ခွဲခဲ့တဲ့ဆိုရင်လည်းဟုတ်လားခင်ဗျားတို့ဟိုဦးကောင်းမှာဒဏ်ရာရတဲ့သူမျိုးတွေပါစီကျွန်တော်တို့ခုချိန်ထိကျွန်တော်တို့ကမတွေ့သေးဘူးပေါ့နော်တရင်တွေမှာလည်းမကြားသေးပါဘူးအဲ့တော့ဆိုလိုတာကတော့ကျွန်တော်တို့ဒီဟုတ်လားလူတွေကိုထိမ့်သိမ့်နိုင်ဖို့အတွက်လိုအပ်တဲ့အင်အားကိုပဲတုံးတယ်လို့ကျွန်တော်ပြောချင်ပါတယ်အဲကားဝဟိုလုတဲ့ကိစ္စတော့ဟုတ်လားကျွန်တော်တို့ပထမပိုင်းမှာတော့အဲ့ကားဝဒီပထမအတန်ချက်တဲ့တွင်အော်လို့တားတယ်လို့တော့ကျွန်တော်နားတယ်ဒါပေမဲ့တချို့နောက်ပိုင်းမှာဟိုမှန်ရိုက်ခွဲတဲ့လူတွေကတော့ကျွန်တော်တူချင်းပြင်နေကြောတော့အဲ့ဒါကတော့မလုပ်သင့်ဘူးလို့ကျွန်တော်ထင်တယ
်တပိတ်ကိုဖြိုခွဲခဲ့တဲ့ကိစ္စကတိုင်းဒေသကြီးအစိုးရကစီစဉ်ခဲ့တာလားဒါမှမဟုတ်ပြည်ထောင်စုအစိုးရရဲ့အမိန့်နဲ့သူတို့ဖြိုခွင်းခဲ့တာလားရှင
်ကျွန်တော်တို့ပြည်ထောင်စုအစိုးရအနေနဲ့ကတော့ကျွန်တော်တို့သတင်းထုတ်ပြန်ချက်ထဲမှာပါသလိုပဲအဲ့ဒါဒီရွေးကောက်ပွဲမတိုင်ခင်ဂျားကာလာတည်ငြိမ်ရေးချမ်းမှုတွေကိုထိန်းသိမ်းနိုင်ဖို့နဲ့စေရန်ဆောင်မွေးနဲ့တက္ကသိုလ်ဆောင်မွေးရဲ့အေးချမ်းဖြည့်ဆို့နိုင်မှုတွေရန်ကုန်မြို့တွေကိုအဲ့ဒီဟလာဒီဆန္ဒပြနေတဲ့ကောင်းတာဟုတ်ဒီရောက်မလာဘူးတွေ့လက်မခံနိုင်ဘူးဆိုတော့ကျွန်တော်ညွှန်ကြားထားပြီးဖြစ်ပါတယ်အဲ့ဒီညွှန်ကြားချက်အရတိုင်းဒေသကြီးသူအများကသူတို့ရဲ့လုပ်ပိုင်ခွင့်နဲ့အနေအကောင့်ထဲပေါ်တော့တာဖြစ်ပါတယ်ကျွန်တော်ပြောချင်တာကတော့ဒီနေ့ဒီချိန်မှာရမ်းဖို့မှာဆန္ဒပြမယ်ချိန်မဟုတ်ပါဘူးလွတ်တော်ထဲမှာသွားပြီးတော့မှမိရဲ့လိုအပ်ချက်ကိုလိုလားချက်တွေကိုလွတ်တော်ကိုယ်စားလှယ်လက်ခံအောင်ပြောရမယ်ချိန်ဖြစ်ပါတယ်ဒါလေးတို့တော့ပညာရေးဥတွေကိုပြင်ကျင်တဲ့ကျောင်းသားများနားလည်စေချင်ပါတယ
်အဲ့တော့အခုဒီကျောင်းသားတွေရဲ့ဒီတပိတ်ကိုလည်းဝင်ကြီးတို့ဒီဖြိုခွဲလိုက်ပြီးဆိုရက်ခါရောက်တော့ဒီပညာအမျိုးသားပညာရေးဥပဒေဟိုပြင်ဆင်တဲ့ဥပဒေထမ်းကရောဘလို့အခြေအနေမျိုးဆက်သွားမလဲရှင
်ပထမဆုံးချက်ပြောချင်တာကလွတ်တော်ထဲမှာရှိနေတဲ့ဥပဒေထမ်းကလွတ်တော်ရဲ့လုံဆုံးလုံပညာအတိုင်းပဲဆက်လက်ဆွေးနွေးသွားမှာလဲလွတ်တော်ကလည်းကျောင်းသားရော NNE ရာပါဝင်တဲ့အခုဒီအားလုံးကိုလည်းလာပြီးတော့မှသဘောထားချင်းချင်းချက်ပြီးပြေးဖို့ဆိုတော့မှဖိတ်ခေါ်ထားပြီးဖြစ်ပါတယ်။ဒါမှမဟုတ်ဒီစမ်းကြောင်းကတော့ဘာမှဖြစ်သွားစရာကြောင်းမရှိတော့ဘူး။ဒုတိယချက်ကတော့အဲ့ဒီဥပဒေချမ်းမှာကိုလိုချင်တာဘယ်လောက်ပါမလဲဆိုတော့ခင်ဗျားလည်းဒီမိုကရေစီကနေနေတာပဲလေ။အဲ့လားအားလုံးကိုလိုချင်တာအားလုံးရတာကတော့ဒီမိုကရေစီမဟုတ်ဘူး။ဥပဒေချမ်းတစ်ခုလက်တော်တွေမှာအပေးယူနေတိုင်းဆွေးနွေးပြီးသုံးဖြတ်တာကဒီမိုကရေစီသဘောပဲဆိုတော့
အဲ့လေပွဲဆိုင်သဘောတူညီချက်ထဲမှာ NNE ရဘက်ကဒီကနေ့မှာပဲကျမတို့ပြောတဲ့ချက်ကဘာလဲဆိုတော့ចောင်းသားတွေကိုအကျန်းဖက်မဖြိုခွင်းပါဘူးဆိုပြီးတော့အစိုးရဘက်ကသဘောတူထားပါတယ်တဲ့အဲ့ဒီအချက်ကိုအစိုးရဘက်ကဖောက်ဖြတ်ပါတယ်လို့သူတို့ကပြောပါတယ်ရှင်ဝင်းကြီးအဲ့ဒီအပေါ်မှာရောဝင်းကြီးအနေနဲ့ဘာများတုံ့ပြန်ခြင်းပါလဲရှင
်ပထမဆုံးဖောက်ဖြတ်ခဲ့တာတော့ February 28ရက်နေ့မှာ NNE ចောင်းသားတွေရောဝင်လို့တော့ အဲ့ဒါကိုစစ်စစ်ကကျောင်းပေါ့ခေါင်းဆောင်ဆိုးနေတော့တွေ့ရခြင်းမှာသူတို့မှုများစတင်ပြီးရဲ့တွင်သဘိမှုများကိုညဆိုင်ခံပြီးလို့ပြောတဲ့စကားကိုစပြီးတော့ချိုးဖောက်ခဲ့တာကျောင်းသားတွေဘက်ကပါအဲ့ဒါကိုထောက်ခံခဲ့တာ NNE ပါကျွန်တော်တို့ဒီလိုမျိုးပဲဆောင်ရွက်ခဲ့တယ်ဒီကနေ့မှာရဲတွေဖိန်ဖိန်မဖဲရဲ့အတင်းဝင်တို့ပြီးတော့ဖောက်ထွက်မယ်ဆိုတဲ့ရာဇဝံကိုပေးခဲ့တာလေတောင်းသားတွေဘက်ကပါပဲအဲ့ဒါကိုသွားထောက်ခံခဲ့တယ်လေအနေနဲ့ရတာပါပဲဒါကြောင့်မလို့ကျွန်တော်တို့ကတော့နောက်ဆုံးဒီလိုဖောက်ထွက်နိုင်တော့ဥပဒေရကျွန်တော်ပြန်ပြီးတော့ဆောင်ရွက်ဖို့ဆောက်ဖို့ဆိုတာရှင်းပါတယ်
အဲ့တော့ဝင်းကြီးဆိုရဒီလေးပွင့်ဆိုင်သဘောတူညီချက်ကဆက်ပြီးတော့မရှိနိုင်တော့ဘူးဆိုတဲ့သဘောများတက်ရောက်ပါသလားရှင်ဒီလိုကျွန်တော်တို့ကတော့စနေကြော်ပြီးအဲ့ဒါမျိုးသားပြင်ရအုပ်ဥပဒေမှာတွားခဲ့ဒီကိုချိန်မို့လို့ဆိုတာကိုကျွန်တော်တို့သဘောတူတယ်အဲ့ဒီချိန်ထဲမှာတော့ကျောင်းသားတွေရဲ့ဆန္ဒကိုထည့်ပြီးဆွေးနွေးလို့ကျန်တဲ့အဲ့ဒါဒုတိုင်းဝိုင်းထဲမှာရှိတဲ့ဖွဲ့စည်းရေ
ည်းအားလုံးတို့အကောင်းဆုံးနိုင်ငံဖြစ်ပါလေဒီလိုလည်းဆိုတာကဒီနေ့ရေးပြမှုထိမ့်သိမ့်ဖို့တတာတို့ရပါမယ်။တောင်ရက်ဒီရောကျွန်တော်တို့အပေါ်နေဆုံးမှာတိကျရတဲ့သူတို့တော့ဒါစစ်ချမ်းသာစရာကောင်းတဲ့ကိစ္စမဟုတ်ပါဘူး
။အခုအကြီးကယုံကိုဖြိုခွင်းတဲ့နေရာမှာရောမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အဲ့ဒီအဆင့်နေအတိုင်းလိုက်နာနိုင်ခဲ့ပါသလားရှင်ဝန်ကြီး
။ခင်ဗျားပြောတဲ့ဟာကြားဘူးလားဗျ။နော်ခင်ဗျားပြောတာမှန်တဲ့အကြီးစားဖြိုခွင်းတယ်ဆိုတာသုံးတဲ့ပစ္စည်းကိရိယာတော့အခြေခံမှုတွေတော့ကြောင်းတဲ့နိုင်တာပေါ့ရေတို့ဟလာလက်ယူဘုံတို့ခုနကဟိုကျွန်တော်တို့တို့ဒုတ်တို့ဒုတ်တို့ဓာတ်တို့ဓာတ်ရတော့မျိုးစုံကွဲပြားခြားနိုင်တယ်လို့သို့တော်ပထမဆုံးတော့ဖြစ်တယ်ကျွန်တော်တို့ဒီသွေးနှွေးညှိနှိုင်းပြီးတော့ဖြည့်ရှင်းဖို့ကြိုးစားမယ်ပြီးရင်ဖက်ပြောင်းလို့ရအောင်ပူလစ်လိုင်းကိုခေါ်တဲ့အတားအဆီးချထားမယ်အဲ့ဒါကိုကြိုးစားလို့ရှိရင်ကျွန်တော်အတန်ချက်စနဲ့အချိန်ချင်းပြီးပြီးမယ်မရမှကျွန်တော်လူစုခွဲဖို့ကြိုးစားတယ်အဲ့တော့ခင်ဗျားတို့ဟိုမြင်နေရတဲ့ဗီဒီယိုတွေမှာကြည့်လိုက်မယ်ဆိုရင်အဲ့ဒီအစ်စ်တွေအားလုံးကိုကျွန်တော်တို့တောင်ရွက်ခဲ့တယ်ဆိုတော့တွေ့ရတယ်
ဒါတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းခဲ့တာပါ